ဘာဘောကဘယ်နေရာဘယ်ဒေတာမှာပဲဖြစ်ဖြစ်အကျံဖက်ပြိပခါတွေဖြစ်ပြီးဆိုမှဖြင့်အဲ့ဒီနေရာဒေတာရဲ့တမိုးဝမ်းကြောင်းနဲ့စီးပွားရေးကုသန်းရောင်းဝယ်ရေးလုပ်ငန်းတွေပေါ်အနည်းနဲ့အများဆိုသလိုထိခိုက်မှာကတော့အသေးချာပါပဲဒီထဲမှာမန္တလေးမြို့ဟာချွင်းချက်မဟုတ်ပါဘူးပြီးခဲ့တဲ့သတင်းပတ်အင်္ဂါနေ့ကစပြီးအထက်မြန်မာပြည်ရဲ့အဓိကမြို့ကြီးဖြစ်တဲ့မန္တလေးမှာရာဇဝတ်မှုကင်းလောက်ဖဲဖြစ်ဖွယ်ရှိတဲ့ဖြစ်ရလေးတစ်ခုကနေလူသေးရတဲ့အထိတစ်ဖက်နဲ့တစ်ဖက်ရုံရင်ဆန်ခတ်အကျန်းဖက်အခြေအနေတွေဖြစ်ခဲ့ပြီးတဲ့နောက်ဒေသဆိုင်ရာအာဏာပိုင်တွေကပုံမှန်144ညမထွက်ရအမိန့်ထုတ်ပြီးတော့မှထိမ့်သိမ်းထားရပါတယ်။အဲ့ဒီနောက်ပိုင်းရောင်းရေးဝယ်တာတွေနဲ့စီးပွားရေးအခြေအနေတွေဘယ်လိုရှိခဲ့ပါသလဲ
။စီးပွားရေးဒုက္ခရောက်တော့ရကျွန်တော်တို့ဆိုင်လေအယောင်ပါပါတယ်ဒီနေ့မင်းချုပ်ရေးဆိုင်လေတော့လည်း9နာရီဝင်းရေဆိုဆိုင်လေပြိတ်သွားပြီးအဲမြို့က6ကပ်ဆက်ပြီးနည်းနည်း6ချားနေတယ်ဗျ။နောက်ပြီးတော့ကျဲတွေပါတယ်တချို့ရက်ွက်တွေမှာချထားတာတွေကလည်းရှိနေသေးတယ်အဲ့ဒါတွေကလည်း၆ချားနေတယ်ဗျနောက်ပြီးသူ့စုကျိုးနဲ့ဘပွားတွေကာထားတဲ့ရက်တွေအဲဝမ်ဝေးတွေကိုဖိတ်ထားတဲ့ရင်ခွင်းတွေလည်းတွေ့နေရသေးတယ်ကိန်းကနန်းနဲ့တော့မပြောတော့ရေရှင်းဆိုရင်တော့မကောင်းတော့ဘူးဗျဒါခြိကြိုက်မှာအမှန်ပဲကိုရတယ်လည်းကိုရတယ်ရောက်ခြိကြိုက်တာပဲဗျတော့ကျွန်တော်ဆောင်းရောင်းတဲ့လူလည်းဆောင်းရောင်းတဲ့လူရောက်ခြိကြိုက်တာပဲအကုန်လုံးကျုံးကန်နေကိန်းကျုံးနေခြိကြိုက်ကြမှာဗျကိုရတဲ့ကမင်းကဆောတော့ဝရိယရှိရှိရောင်းရရောင်းရသလိုအကျိုးရှိတာအဲ့လိုပဲပန်းတယ်ရလဲသူ့တွားနိုင်တွားနိုင်တယ်လို့အကျိုးရှိတာအခုကအချိန်ရလဲကတ်တတ်ထားသေးတယ်ဗျာလူတွေကတကားတွေနဲ့ပိတ်ထားသေးတယ်ဗျာအရောင်းဝယ်တွေကလဲမကောင်းကြဘူးဗျာအဲ့ကြတော့မလွှဲမသွေမဝယ်မဖြစ်တဲ့ပြည်စီလောက်ပြမဝယ်ကြသုံးရဆွဲကြတော့မှာဗျာရေရှည်ဒီတိုင်းတော့လို့တော့မခါမကြဘူးအောက်တရလူတွေလည်းလူလည်းစားပြန်ရခဲ့တော့လူတွေလုပ်ငန်းတွေပြက်လို့တော့တနည်းနဲ့မတူလေးစားလူတွေပို့ထိတာပေါ့ဗျာရှင်းသားလူကလည်းလည်းပါပါရှင်းပြီးကျွေးတော့ရှင်းဦးမှာပေါ့
မန္တလေးမြို့ကစာရေးဆရာတူဖြစ်တဲ့ညီပုလေးခေါ်ဦးငိမ့်ချမ်းပါမန္တလေးမြို့ဟာအထက်မြမပြည်ရဲ့စီးပွားရေးအချက်အချာမြို့လို့ပြောရင်မှားမယ်မထင်ပါဘူးကဘာပေါ်ကစီးပွားရေးအချက်အချာဘယ်လိုမြို့မှမဆိုလူမျိုးပေါင်းစုံဘာသာပေါင်းစုံရေရောရှစ်တင်နေထိုင်လောက်ကင်နေကြတာကလည်းအထင်ရှားပါအဲ့ဒီလိုနေရာမျိုးတွေမှာလူမျိုးရေးဘာသာရေးခွဲခြားမှုစံတဲ့ပြိပခါတွေဖြစ်ပြီးဆိုမှဖြင့်ထိခိုက်ရတာကဖြူသောမဲသောဘာသာခြားသောဘာသာတူသောဘယ်လူမျိုးဖြစ်သောညာလူမျိုးဖြစ်သောခွဲခြားတာမဟုတ်ပါဘူးမန္တလေးမြို့ကန်ကျောင်းဆရာမတူပြောပြတာကိုနားဆင်ကြည့်ကြပါ
ခုလေလက်ဖက်ရေးဇိုင်းကိုဟိုထမင်းဇိုင်းကိုနောက်တော့မှဟိုကျမတို့ကိုစတိုးဆိုင်ခေါ်တာပေါ့ကိုရဲ့ရက်ွက်ခရဒီကျမတို့မင်းတို့လမ်းကြားရက်ွက်တွေကတော့ဖွင့်တာပေါ့နော်လမ်းမတန်းနေမှာရှိရဲ့ဟိုဆိုင်နေရတော့အကုန်လုံးပိတ်တယ်ကိုမနေ့ပိုင်းတော့ဖွင့်တယ်ပေါ့ကိုရမနေ့ပိုင်းတော့ဖွင့်ထားကြတယ်ခုလိုချင်းဆိုကျမတို့ကခုနကကလေးကိုတောင်းသွားကြည့်ရတယ်ကြည့်တဲ့ချိန်မှာဆိုရင်တော့ပိတ်ထားပြီကိုဘုံသားပါတာမဟုတ်တဲ့ဆိုင်နေရသလိုရှိရင်ဖွင့်ကိုမဖွင့်ကြတော့ဘူးအကြောင်းဝယ်တွေကလည်းအကိုအရင်လိုတော့လေးများများစားစားလဲညောင်းဟာကိုလူတွေကလည်းမြို့ကလူတွေနေနေကြတော့ကိုဟိုဒီပိတ်လဲပဲတော်လာလာမရှိကြဘူးပေါ့ကိုဟိုဟိုမြောက်ပြည်ကလူဆိုလို့ရှိရင်နောက်ထပ်ကိုမလာတာမျိုးပေါ့နောက်ကလူတွေကလည်းနန်းရှိဘက်ကိုမသွားတာအဲ့လိုတိတ်ပြီးမသွားမလာကြဘူးကိုကိုနေရာလေးနဲ့ကိုပဲတောင်ဝင်းရင်လေးမှာပဲကိုလူရာလေးတွေပဲစားစရာလေးအဓိကကတော့စားစရာပေါ့ကို
ကျန်းနာကောင်းမွန်တဲ့စနစ်တစ်ခုအထိုင်ကျပြီးသားနိုင်ငံတစ်ခုမှာဆိုရင်တော့အခုလိုအခြေအနေမျိုးနဲ့ကြုံရတဲ့အခါနေ့စဉ်ကုသန်းရောင်းဝယ်ရေးမှာငွေကြေးပမာဏဘယ်လောက်ဆုံးရှုံးရတယ်ဒေသတွင်းစီးပွားရေးတစ်စုံလုံးမှာငွေကြေးပမာဏဘယ်လောက်ထိခိုက်နစ်နာရတယ်ဘယ်စည်းပွားရေးကဏ္ဍတွေဟာအထိအနာဆုံးဖြစ်တယ်စသည်အားဖြင့်အကြမ်းဖျင်းခန့်မှန်းတွက်ချက်တာတွေသိရနိုင်ပါတယ်ဥပမာအဖြစ်မြန်မာအိန္ဒိယချင်းထိုင်းနိုင်ငံမှာရှက်နီရှက်ဝါတွေကြားနိုင်ငံရေးပြိပခါတွေပြင်းထန်ခဲ့ချိန်တုန်းကစည်းပွားရေးဗနရာကိုင်းနှုံးကျသွားခဲ့တယ်အစုရှယ်ယာဈေးကွက်ကိုဘယ်လိုထိခိုက်တယ်ကမ္ဘာလိုက်ခီးသွွားအရေးအတွက်ဘလောက်ကျသွားပြီးခီးသွွားလုပ်ငန်းကိုဘယ်လိုထိခိုက်တယ်စသည်အားဖြင့်အချက်လက်တွေသိခဲ့ရပါတယ်နှစ်ပေါင်းများစွာညံ့ဖျင်းတဲ့စီမံခန့်ခွဲအုပ်ချုပ်မှုနဲ့ကြုံခဲ့ရတဲ့မြန်မာနိုင်ငံမှာတော့တိကျမှန်ကန်တဲ့စည်အင်းကိန်းဂဏန်းတွေရဖို့ဆိုတာကြီးမားတဲ့စိန်ခေါ်မှုတစ်ခုပ
ါ။ဘလောက်လောက်ကြီးကြီးနိုင်နိုင်လဲဆိုတော့အခုဟိုပေါ့ချမင်းနေဟင်းနေရောင်းနေတဲ့သူတွေဆိုလို့ရှိရင်လည်းဟိုမြို့ထဲမှာလည်းပဲတိတ်မသွားမလာတော့အရောင်းဝယ်တရက်ပြည့်ပြည့်နှစ်ရက်ပြည့်ပြည့်ဆယ်ရက်ပြည့်ပြည့်ပေါ့ကိုရလူတွေကဟိုကိုယ့်ရဲ့ဟိုပေါ့ဘယ်လိုပြောမလဲအန်တီဟို ရဲကိုတိုးပြီးတော့စီးပွားမရှာဘူးလေမရှာတဲ့ခါကျတော့လမ်းဘေးမှာအခုလိုဘုံဘုံပဲဒေစာရောင်းတဲ့ဆိုင်ကြီးခမင်းလေးတွေရောင်းတဲ့ဆိုင်ကြီးဟာလားစီဘူးလေးထုတ်ရောင်းတဲ့ဆိုင်ကြီးရေငန်လေးတွေရောင်းတဲ့ဆိုင်ကြီးအဲ့လိုတွေအစားရောင်းဝယ်ပါကုန်တာပေါ့ကွာ
ဘယ်ချိန်ဘာထပ်ဖြစ်မယ်မှမသိနိုင်နဲ့ကြီးလန့်စာစားအချိန်နဲ့လဲကြုံရညမထွက်ရမိတ်ထုတ်တာနဲ့လဲရင်ဆိုင်ရဆိုတော့ရောင်းသူတွေကမရောင်းရဲဝယ်သူတွေကလည်းအရင်ကလိုစိတ်တန်းကြဝယ်ခြင်းတဲ့အချိန်မှာမဝယ်ရဲဖြစ်တဲ့အတွက်ဒီအချိန်လေးအပေါ်အမျက်ထုတ်အခွင့်ကောင်းယူတဲ့စီးပွားရေးသမားဆိုတာကလည်းခေတ္တိုင်းအချိန်တိုင်းမှာပေါ်လာတာပါပဲဒီတော့ကွန်စင်းလုံးတက်တယ်ဆိုတာအထူးဆန်းမဟုတ်ဘူးလို့တော့ပြောရမလို့ပါ
အခုဆိုရင်35လမ်းကျော်ပေါ်လို့ဘာလို့ချိန်ပြဆိုင်နေတော်တော်များများကျွန်တော်တို့ဟိုလူတက်မှုဖြစ်သွားတဲ့83လမ်း34လမ်းတောင်းနေတို့ဘာလို့ဆိုဆိုင်နေရတော့ပါဟိုမဖွင့်တော့ပဲအကုန်ပိတ်ထားတော့ဗမာတိုင်းတော့မှဖွင့်ရင်တော့မှဒီညနေ၄နာရီ၅နာရီဆိုအကုန်ပိတ်ကြတယ်။ရောင်းဝယ်တွေကတော့တော်တော်ပြတ်ကြတယ်
။ပုံ
လေးလုံးနေလည်းအခုဟိုစားတော့ပုံလေးလက်တက်ကုန်တာ။စိတ်သားလို့ပါလို့ဆိုရင်အဲ့ဒီကအဓိကလှုပ်တာကလားတွေလှုပ်တာကိုလှုပ်တဲ့ခါကျတော့ကလားတွေမလှုပ်တော့စိတ်သားတွေကဈေးလက်တက်ကုန
်။နေတူကရောင်းရွက်ဝတ်တာလုပ်ငန်းတွေနဲ့စီးပွားရေးအပေါ်တက်ရောက်တာတွေကအတန်ငယ်မြင်သာသေးပေမယ့်ဒီလိုပရိပခါကြောင့်လူမှုရေးအပါအဝင်မမြင်နိုင်တဲ့တခြားထိခိုက်နစ်နာမှုတွေကလည်းရှိနေနိုင်ပါသေးတယ်။အဲ့ဒီထိခိုက်နစ်နာမှုတွေဟာရေရှည်မှာစီးပွားရေးအပါအဝင်တခြားကိစ္စအားလုံးအပေါ်တပတ်ပြန်လည်ပြီးစိုးကြိုးတက်ရောက်နိုင်တာပါပဲ။ကမ္ဘာပေါ်မှာပြိပခနဲ့ကင်းတဲ့တိုင်းနိုင်ငံဆိုတာမရှိပါဘူး။ကြုံရတဲ့ပြိပခတွေကိုတက်ဆိုင်ရာတာဝန်ရှိသူတွေတိုင်းသူပြည်သားတွေကဘယ်လိုရှုမြင်ဘယ်လိုချင့်ကပ်ဘယ်လိုကင်တွယ်ဖြေရှင်းကြသလဲဆိုတဲ့အပေါ်မူတည်ပြီးကောင်းသွားတဲ့နိုင်ငံမဆိုးမကောင်းတောင်းမတင်ရေမကျရှင်မတိုးနောက်မဆုတ်ဖြစ်နေတဲ့နိုင်ငံကြရှုံးသွားတဲ့နိုင်ငံစသည်အားဖြင့်ပဲအသီးသီးကွာခြားပါလေမြန်မာနိုင်ငံကိုဘယ်လိုအခြေအနေမျိုးတွေပါစေခြင်းတယ်လဲဆိုတာကတော့သက်ဆိုင်ရာအုပ်ချုပ်သူတွေနဲ့တိုင်းပြည်ပြည်သားတွေအားလုံးရွေးချယ်ဆုံးဖြတ်ရမှာပဲဖြစ်တယ်လို့ထင်မြင်မိကြောင်းပါခင်ဗျာ